သဘာဝပတ်ဝန်းကျင်ကိုကြီးကြီးမားမားပျက်စီးစေတဲ့ကချင်ပြည်နယ်ကမြေရှားတပ်ထုတူးဖော်မှုတွေကိုကန့်ကွက်တဲ့လူလူလှုပ်ရှားမှုတွေပို့ပြီးတော့အားကောင်းလာနေတာကြောင့်အဲ့ဒီတူးဖော်မှုတွေကိုတားဆီးပေးမယ်လို့ KIO အကြီးအကဲကနေကြေပြုခဲ့ကြောင်းမြေရှားတပ်ထုတူးဖော်မှုကန့်ကွက်ရေးကော်မတီမှပါတဲ့ဦးဆောင်သူတချို့က VOA ကိုပြောပါရယ်ဧပြီလ15ရက်နေ့ကဗမော်မြို့ဒေသခံ1000ကျော်လောက်ဟာမြေရှားတပ်ထုတွေတူးဖော်နေတဲ့တရုတ်ကုမ္ပဏီတွေကိုရပ်တန့်ပေးဖို့ KIO ကိုတိုက်တွန်းပြောကြားတဲ့အချိန်မှာအဲ့ဒီလိုမျိုးကြေပြုခဲ့တာဖြစ်ပါတယ်ပြည်တွင်းကပေးပို့ထားတဲ့သတင်းကိုအခြေခံပြီးတော့မမြသဇင်အောင်ကတင်ဆက်ပေးထားပါတယ်
ကချင်ပြည်နယ်ဗမော်ခရိုင်နယ်ကအန်ဘာပါနယ်ဒိုင်စင်ပါဒေသအောက်ကကြီးရွာဆေးရွာနီးပါးမှာမြေရှားတပ်တုအမြောက်များထုတ်လုပ်နေတဲ့တရုတ်လုပ်ငန်းခွင်တွေဟာဒေသခံတွေရဲ့ဆန္ဒပြမှုကြောင့်ရပ်တန့်သွားပါတယ်ဒီဒေသတွေကကချင်လွတ်လပ်ရေးအဖွဲ့ KIO ထိန်းချုပ်ရာဒေသတွေဖြစ်လို့ဒေသခံ1000လောက်ဟာ KIO အကြီးအကဲအန်ဘာလာနဲ့တွေ့ဆုံပြီးတော့ဒါတွေကိုရပ်တန့်ပေးဖို့တောင်းဆိုခဲ့တာပါအခုတော့ဒီလုပ်ငန်းခွင်တွေရပ်တန့်သွားတဲ့အကြောင်းမြေရှားတပ်တုတူဖော်မှုကန့်ကွက်ရေးကော်မတီရဲ့တာဝန်ခံတဦးက VOA ကိုပြောပါတယ်။ဘယ်တော့အပိတက်ရုပ်သိမ်းမယ်ဆိုတာကတော့စောင့်ကြည့်ရလိမ့်မယ်လို့သူကပြောပါတယ
်။ဒီတခံနေနဲ့ပြည်စုံကြတဲ့ဒီကျေဥက္ခာနေပြီးတော့လုပ်ငန်းရပ်တန့်နေပေါ့ဒီတခံနေကန့်ကွက်လို့ချင်တော့သူကတော့ရပ်တန့်နေသည်ဒီဘာပါတင်စင်ပါအဲ့ကလုပ်နေတဲ့လုံမန်းမှန်တဲ့မြောက်ကိုတို့ကရက်တက်မယ်ဆိုပြီးသူထုတ်ရဲ့လို့တော့ကြီးညာတာပေါ့။ဒီပြင်အခြေအနေကတော့ချက်ချင်းရုပ်သိမ်းမှုတော့သူတို့တလက်ခက်ခဲရှိတဲ့ခါကျတော့ဒီတရက်နေ့ရက်ဒီကုမ္ပဏီကဝင်ထားတဲ့ဟာလေးတွေတို့အစီအစဉ်ဆောင်ရွက်ပြီးတော့ရုပ်သိမ်းမယ်လို့တော့ပြောတာပဲ။ဒါပေမဲ့စောင့်ကြည့်ရမယ့်အခြေအနေတော့ရှိရပါတော့
။အခုနှစ်မတ်လ21ရက်နေ့ကဗမော်မြို့နယ်တွေကမြေရှားတူးဖော်နေတဲ့တရုတ်လုပ်ငန်းဝင်ကိုဒေသခံတွေဝင်ရောက်ဖျက်ဆီးခဲ့ပြီးမြဲဆက်ပြီးတော့လေပတ်နေတာကြောင့်အခုလိုလူဝင်အားနဲ့ KIO အကြီးအကဲစီကိုတင်ပြလာတာပါ KIO အကြီးအကဲဗိုလ်ချုပ်ကြီးအမ်ဘန်လာကတော့ဒါရီကိုရပ်တန့်သွားမယ်လို့ကြေပြေးခဲ့တဲ့အကြောင်းကန့်ကွက်ရေးကော်မတီကသတင်းဌာနတွေကိုပြောပါတယ်ဒီကန့်ကွက်ဆန္ဒပြပွဲကိုကချင်ဘာသာရေးအဖွဲ့အစည်းတွေနဲ့ကချင်လူမှုအခြေပြုလုပ်ငန်းတွေစုပေါင်းဦးဆောင်ခဲ့တာပါKIO အဖွဲ့ဟာသူထိန်ချုပ်ရာဒေသမှာမြေရှားတပ်တူတူဖော်ရာကိုခွင့်ပြုပေးနေတာဟာတရုတ်စိုးရကိုမလွန်ဆန်နိုင်တာကြောင့်လားဒါမှမဟုတ်ငွေကြေးလိုအပ်ချက်ကြောင့်လက်ခံခဲ့လားဆိုတာကချင်းအဖွဲ့စည်းဝေးကအကြေညာချက်ထုတ်ပြန်ခဲ့ကြပါတယ်တရုတ်နယ်ဇက်နဲ့ကပ်နေတဲ့ကံပိုက်တီချီဖွေးပန်ဝါဘက်မှာတော့တရုတ်ကုမ္ပဏီတွေက2014ခုနှစ်ကလေးကမြေရှားတပ်တူတူဖော်နေကြတာပါအဲ့ဒီဘက်မှာမြန်မာစစ်တပ်ရဲ့နေကြားဆောင်ကချင်ဒီမိုကရေစီတက်မတော် NDAK ကြီးဆိုတဲ့ဒေတာဖြစ်လို့အခုလိုကံကွယ်ဆန္ဒပြတာတွေတော့မရှိပါဘူး။ဒါကြောင့်လဲဒီကနေ့အထိအလုံးရင်းနဲ့ထုတ်လုပ်နေကြဆဲဖြစ်ပါတယ်။မြေရှားတပ်တူတွေကနေကြားမိုင်းတိုင်းရှစ်ဂိတ်ကနေကုန်ကားတွေနဲ့တရုတ်ဘက်ကိုနေတိုင်းထွက်နေတဲ့အကြောင်းပန်ဝါဘက်ကဒေတာကန်တူက VOA ကိုပြောပါတယ်။
ဒီတဲမှာပဲ့တယ်နဲ့ချင်းသားကြီးတော့အဲ့ဒီလိုင်းကိုပြေရှားဘက်ကနေပတ်ပြီးပြန်လာ။ "Oh, ဖီဟိုဟိုထောင်သားတယ်လို့ပြောတော့အချုံအောက်တာပေါ့။လမ်းကအဲ့လိုပတ်ပြီးရတဲ့တာလေ။ကာအီယာရှိနေချားတွေတဲကြီးကမှတိကျီခဲမှာရောက်တိုင်းပဲနော်။ပုံမှန်ပြန်နေစနေပြီးဖြစ်တဲ့ဝင်လိုက်။တောင်ပေါ်နေသိ။မလေအေကောက်ကိုဘယ်နေရာရောက်ရှိပြီးတော့လောင်ထားအေးဟာရေတွေထည့်ထားပြီးတော့လောင်ထားမယ်။ဒါပေမဲ့
မြန်မာနိုင်ငံဟာတရုတ်ကို2022ခုနှစ်အတွင်းမှာမြေရှားတပ်တူတန်းချိန် 24,000 လောက်တင်ပို့ခဲ့တယ်လို့တရုတ်အကောက်ခွန်ဌာနကိုကိုးကားပြီးသုတေသနအဖွဲ့ ISP မြန်မာကထုတ်ပြန်ခဲ့ပါတယ်။ဒီပမာဏဟာတန်ဖိုးအားဖြင့် American Dollar တန်း600ကျော်တယ်လို့အတွက်ချက်ခဲ့ကြပါတယ်။တရုတ်ဟာလျှက်စစ်ပစ္စည်းတွေလက်ကင်ဖုန်းနဲ့ကွန်ပျူတာအပြင်မောင်းသူမဲ့လေယာဉ်တွေလျှက်စစ်ကားတွေထုတ်လုပ်တဲ့နေရာမှာပါအသုံးပြုနေတဲ့မြေရှားတပ်တွေရဲ့80ရာခိုင်နှုန်းကျော်ကိုကမ္ဘာနိုင်ငံတွေစီတင်ပို့နေတာဖြစ်ပါတယ်။ဒီမြေရှားတပ်တွေတွေကိုမြန်မာစီကတရုတ်ကအများဆုံးရနေတာပါ။အခုတော့ American အစိုးရရဲ့ microchips တွေကန့်သတ်မဲ့အစီအစဉ်ကိုချိန်ခွင်ရှာညှိဖို့မြေရှားတပ်တွေတင်ပို့တာကိုလည်းရပ်ဆိုင်သွားမယ်လို့တရုတ်အစိုးရကတံပြန်ကြေကြော်နေပါတယ်ရှင်။